ရီအစိုးရတက်လာပြီးတဲ့နောက်ရန်ကုန်မန္တလေးစတဲ့မြို့ကြီးကမဟာဒကြံနေမှာစီးပွားပြည့်ရေကစားမန္တပ်တွေတိဆောက်ခွင့်ပေးပင်လိုက်တဲ့အပေါ်အမှုပညာရှင်တွေလူငယ်တွေနဲ့ဒကြံကာလာအတွင်းစီးပွားရေးလုပ်ကိုင်စားတောက်သူတွေအကြားအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်ခဲ့တာပါဒီနှစ်မှာပိုပြီးထူးခြားတဲ့အချက်ကတော့စီးပွားရေးပုဂ္ဂလိကစီးပွားရေးကုမ္ပဏီကြီးတွေကအခါတိုင်းနှစ်တင်နဲ့မတူဘဲရေကစားမန္တပ်တွေစောက်ပြီးဒကြံကိုမဆင်နွှဲကြတဲ့ကိစ္စဖြစ်ပါတယ်ဒီကုမ္ပဏီကြီးတွေမန္တပ်မထိုးတဲ့ကိစ္စဟာမေကွန်းထုတ်เสียရှိတယ်လို့ဆိုလာသူကတော့နေပြည်တော်မြို့တော်ဝန်မဟာဒကြံရေကစားမန္တပ်မှာအစ်စ်အဖွဲ့နဲ့အတူတီဆူဖျော်ဖြေခဲ့တဲ့အဆိုတော်တချင်းရေးဆရာအနက်ကဖြစ်ပါတယ
်ကုမ္ပဏီကြီးတွေအကုန်လုံးကဘာလို့သူတို့ကုမ္ပဏီဝန်ထမ်းတွေအတွက်ကိုယူသတာနဲ့မန္တပ်မလုပ်ပေးရလဲဒါတော့တစ်နှစ်လုံးခိုင်းထားတဲ့ကုဝန်ထမ်းတွေအတွက်ကဘာကြောင့်မလို့ဒါမဖြစ်တော့တာလဲစီးပွားပြင်မတဲ့မဟုတ်ဘူးဆိုရင်တော့ဒါကျွန်တော်တို့မြင်နေရတဲ့အမှာကိုကုမ္ပဏီကလူပြီးအကုန်လုံးဘာကြောင့်ဒါမျိုးပေးမလို့တော့အဲ့အမျိုးလေးကကျွန်တော်စဉ်းစားစရာပြန်ဖြစ်လာတယ်အရင်ပြင်မှန်းတဲ့ကုမ္ပဏီဆိုကျွန်တော်တို့ဗမာနိုင်ငံနဲ့အခုနိုင်ငံခြားလိုမျိုးဖြစ်လာအခွင့်ကိုကျွန်တော်တို့အရင်တန်မိုးထားလာကြတယ်ပျော်ရွှင်မှုကိုကျွန်တော်အရင်တန်မိုးထားလာကြတဲ့အချိန်မှာကုမ္ပဏီဝန်ထမ်းတွေမှာတချို့တွေဆိုရင်ဘယ်မှမန္တပ်ဒီပါလည်းမရောက်ဘူးကိုကုမ္ပဏီကထိုးတဲ့မန္တပ်ကိုပဲအရင်ခုံခုံမင်းမင်းနေကြတဲ့အချိန်မှာဒီနှစ်မှာကျွန်တော်မြင်ကကုမ္ပဏီတိတစ်ခုမှမထိုးဘူးအဲ့ဒါဘာဖြစ်လို့လဲဟိုကျွန်တော်တရားမကြည့်ဟိုအတန်တိတ်နေကြတဲ့အဖွဲ့ရဲ့ဘက်ကရောဘာကြောင့်မလို့ဒါတို့ဒါမျိုးတွေကအတန်တိတ်နေကြတာလဲဘာကြောင့်မလို့ဒါတွေမလုပ်တာလဲအဲ့မျိုးတွေကလည်းကျွန်တော်ပြန်စဉ်းစားပြရလို့ရင်ကိုယ့်ကိုမှန်မှန်ကန်ကန်မန်တက်ထိုးရင်ထိုးလို့ရတယ်ပါမစ်တင်ပြီးတော့ထိုးလို့ရတယ်ကျွန်တော်တို့တော့မှအိမ်မှာကိုယ့်ကိုသေးသေးလေးကိုယ့်ကိုလုပ်တာပဲပါမစ်တင်ပြီးကိုယ့်ကိုလူတိုင်းလုပ်လို့ရနေတယ်ဒါပေမဲ့စီးပွားပြင်မန်တက်မလုပ်ရတဲ့အတွက်ကြောင့်မလို့ပြဿနာရှာရတယ်နော်အဲ့ဒါပဲစီးပွားပြင်နဲ့ကိုယ့်ကိုပြန်ညှိပေါ့ကိုစီးပွားလုပ်မယ်ဆိုရင်ကျွန်တော်တို့တော့လုပ်မယ်ကျွန်တော်တစ်ဖက်ပြန်ညှိအခုကတစ်ဖက်နဲ့တစ်ဖက်တရားတရားမညှိပဲနဲ့ဖြစ်နေတဲ့ပြဿနာစီးပွားပြင်လုပ်ချင်တဲ့လူကလည်းစီးပွားပြင်လုပ်ချင်တဲ့ဟာကိုအစိုးရတည်ရင်ဝင်မညှိဘူးအစိုးရကလည်းစီးပွားပြင်လုပ်ချင်တဲ့လူကိုခေါ်မညှိရဲ့ဥစ္စာကတော့ဒါတရားတရားဟိုညှိနှိုင်းမှုတစ်ခုတော့လိုနေတယ်လို့ကျွန်တော်ထင်တယ
်ကုမ္ပဏီကြီးတွေအဲ့ဒီလိုမန်တမဆောက်တဲ့အတွက်တစ်နှစ်မှတစ်ခါသာပျော်ကွင်းရကြတဲ့ဒကြံကာလမှာဝင်ငွေနဲ့တဲ့ကုမ္ပဏီဝန်ထမ်းတွေပျော်ရွှင်ခွင့်ဆုံးရှုံးကြရတယ်လို့လည်းအ ਨੇ ကကဆက်ပြောပါတယ
်ကုမ္ပဏီမန်တတွေကကုမ္ပဏီတွေအကုန်လုံးတိုင်ပင်ပြီးလုပ်သလားတော့အောင်မြင်ထူးမှမထိုးသူတို့လူတွေအတွက်ကိုသူတို့မထိုးပြီးရကျွန်တော်ပို့သဘောမကျကုမ္ပဏီမန်နေရလူတွေရဲ့သဘောတဘာဝအခုအရန်သနာဖို့ကောင်းတယ်ဗမာပြည်ကကုမ္ပဏီတွေကလေလားကလေးရလေးကိုနှစ်သိန်းစသိန်းလောက်လေးတော့ပြီးရင်အဲ့ဒါတော့တော်တော်ကန့်ကောက်ဟိုလားကနှစ်သိန်းသုံးသိန်းနဲ့ရပြီးတော့အဲ့ကုမ္ပဏီဝန်ထမ်းတွေဘယ်မှလဲပေါ်လို့မရအိမ်နဲ့ပြန်လို့မရဟိုတည်းသွားလို့မရနဲ့အဲ့မှာသူတို့ပျော်လည်းမပျော်ရတဲ့ဟာကြောင့်အဲ့ဒါကြောင့်မမိုက်ကုမ္ပဏီဘာလို့မထိုးလဲကိုသူတို့ကဆိုသူတို့ဟိုမန်တက်ကြီးထိုးတဲ့ဟာသူတို့အတွက်ကိုသူတို့ထိုးရမှာဟိုကြော်ညာနဲ့ပါနဲ့မဆိုင်သူတို့ကသူတို့ထိုးရသူတို့ကုမ္ပဏီမှာသူတို့ brand ရှိရဆိုသူတို့ brand တွေသူတို့ထိုးရမယ်။ဒါပိုင်းမလို့ထူးမလို့ဘူး။ IBDC ဒီ Grand Rider တို့ဘာလို့ကသူကအရေးဖြစ်နေရောသူတို့ကတော့သွားပြီးအဖြစ်ပြောလို့တော့မရဘူးနော်။အရေးတွေဘာတွေကလုပ်လို့မရဘူး။ဆိုတော့နောက်တစ်ခုကအဲ့လိုမျိုးဟို Redo မလို့ Telenor မလို့ဘူး။ Redo ကမှ TMF နဲ့သွားပေါင်းပလိုက်တယ်။အခုအရင်ပေါက်နေရန်ကုန်မှာအဲ MPD ကတော့ဟိုသူတို့ budget ကအဲ့လိုမျိုးအစိုးရဟိုကပေးမတုံးတဲ့အတွက်ကြောင့်မှအဲ့လိုမျိုးဟိုဟော့ရန်လုပ်လို့မရဘူး။ MPD ကငကိုရဲမလို့ဘူး။ဒါပေမဲ့တခြားအဲ့လိုမျိုးအကြီးကြီးပေါ့နော်။ကောင်းချော်ကြီးကုမ္ပဏီတို့ပေါ့။ဟိုအကုန်လုံးကဟိုခိုနေကြတာပေါ့အတိအကုံမင်းကကိုယ်ဝန်ထမ်းတွေကိုပေးလုပ်ပေးရမယ်ဟာမကိုယ်ဝန်ထမ်းတွေဘာမှပေးမလုပ်ပေးဘူးသူကသူခီးပို့တာပို့တာပဲတခုပဲပေါ့နော်ဒါပေမဲ့ဒါကလည်းတခုအရေးကြီးတာပဲ
လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဒကြံကာလတန်ကြားထိုးတာတွေပြန်လဲရေပန်းဆားလာပေမဲ့ကုမ္ပဏီကြီးတွေကမန်တပ်မထိုးတဲ့အတွက်တန်ကြားအဖွဲ့တွေအနေနဲ့ဖျော်ပြစရာနေရာတွေနည်းသွားတယ်လို့အိုးဝေတန်တန်ကြားအဖွဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကထောက်ပြပြောဆိုပါတယ
်တန်ကြားအကောင်လည်းကကျွန်တော်2013လောက်ကအကောင်လည်းပေါ့လေအဲဒီနေ့မှလည်းပြန်တက်သွားတာဒီတန်ချက်ကိုစဉ်းစားတင်ရမယ်တော်တော်လေးပြန်တက်သွားတယ်နောက်ကမန်တဲ့ဒီကမန်တဲ့ကုမ္ပဏီမန်တဲ့အကြီးအမရှိတဲ့အခါမှာကျွန်တော်ကဒီပုဂ္ဂလိကမန်တဲ့ဒီမှာတန်ချက်ထိုးတဲ့အဖွဲ့တွေကပြုံပြီးထိုးရတယ်အစိုးရနဲ့ဆိုင်တဲ့ဒီမျိုးတော်ဝင်မန်တဲ့လူမျိုးဟိုတခြားဒီဝန်ကြီးဌာနမန်တဲ့လူမျိုးပေါ့လေဒီဌာနမိသားစုမန်တဲ့လူမျိုးဟိုတန်ချက်ကိုစဉ်းစားမတင်တဲ့အဖွဲ့တွေမဖိတ်ကြတဲ့အခါအဲ့ဒီအဖွဲ့တွေကကျော်ရရမယ်မန္တပ်ပုဂ္ဂလိကမန္တပ်တော်တော်လေးအကြီးအကျယ်နေသွားတွေ့ရတယ်။အဲတို့ကတန်ကျက်ရဲ့အနှစ်ဒါလကလူလူဘက်ကရက်တည်ပြီးတော့အစိုးရဒါမို့စနစ်ပေါ့။အဲရယူဖို့ဒီဟာကွက်ဒီထောက်ပြဝင်လာတာဖြစ်တဲ့အတွက်ဒါကိုစဉ်းစားကြိုတင်အခိုင်အတာသူအနှစ်ဒါလကိုပျက်စီးစေတယ်လို့မြင်တယ်။ဆိုတော့တန်ကျက်ကိုကြိုပြီးတော့စဉ်းစားတင်တာမျိုးကလုံးတဲ့ကိစ္စမဟုတ်ပါဘူးကျွန်တော်တို့လက်ခံလို့မရအောင်ဘုံတကယ်တော့ဒီမိုကရေစီကဲမှာသူ့ဘက်သူစည်းရနော် expression နဲ့သူတို့ပြောခွင့်ရှိတယ်ဆိုခွင့်ရှိတယ်အဲ့ဒီပုံမှာသူတို့လွန်ကျူးလာရင်ဒီလိုဥပဒေနဲ့အရေးကြီးအောင်မရှိတာသူတို့တောင်းသူတို့ခံမှာကြိုပြီးတော့ဒုံမိုးထားပြီးတော့မှရဲမယ်ပုံမှာဒီဒုံမိုးထားတဲ့အောင်မှာဝင်ပြီးတော့စည်းကမ်းပုံကံလုပ်တယ်ဆိုတော့တကယ်ရဲ့အနှစ်သာရောပျက်စီးတယ
်ကိုမင်းသွေးတစ်ဟာ ဥဝေဒန်တန်ကြအဖွဲ့နဲ့အတူတန်ကြတွေထိုးထားတဲ့အတွေ့အတန်ဝင်နေတဲ့ကြားကပဲဖြေကြားပေးခဲ့တာဖြစ်ပါတယ်အခုလိုကုမ္ပဏီကြီးအတော်များများကမန်တက်မထိုးကြတော့တာဟာစီကံတင်းကျပ်မှုတွေများလာတဲ့အတွက်လည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကိုမင်းသွေးတစ်ကသုံးသပ်ပါတယ
်ကျွန်တော်မြင်တာကစီကံတင်းကျပ်လုံအောင်ကြည့်လို့သူတို့ဒီကလက်ရှိစီးပွားရေးအခြေအနေနဲ့လည်းပုံစံပတ်တူနေတာတွေ့ရလက်ရှိငွေရင်းငွေလုံးငွေရင်းရှိတဲ့အရင်ကကုမ္ပဏီကရင်းတော့သူလဲစားကိုလဲစားဆိုပြီးသူတို့တွေကရဲရင်းစီးပွားရေးကိုရင်းနှီးမြှုပ်နှံရင်ငွေတုပ်ကိုဖြီးပြီးတော့ဈေးကွက်ထဲချရင်အခုကအဲ့လိုပုံစံမဟုတ်တော့ဘူးအခုဒီကြံတန်ကြလဲဒီတိုင်းပါဒီကြံတန်ကြက်လာတဲ့အခါမှာသူတို့အထိမခံရင်းနဲ့သူတို့အညီမခံရင်းတဲ့အခါမှာသူတို့နောက်ဆုတ်သွားတာမျိုးလဲဖြစ်နိုင်တယ်ကျွန်တော်မြင်လာတော့သူတို့ဒီလိုကြောက်မှုလို့နောက်ဆုတ်သွားတယ်လို့ပဲထင်တယ်အဲ့ဒီပုံမှာတော့ဒီမန်နေဂျာကြီးကိုခိုးနေတဲ့အဲတာမန်အခြေခံလူဝန်သားကြီးရဲ့စီးပွားရေးပိုင်းရောပြီးတိကျတော့ဒီကင်းကြောင့်ခူနီဆိုတော့ကသူတို့ကဒီငွေရပေါ်မှာအမြဲဆုံးရရမရရသူတို့မရင်းမိပဲနဲ့ငွေတို့ကိုဒီတိုင်းတင်ထားလို့လဲရနေတယ်ငွေထားထားလို့ရနေတယ်လို့ကျွန်တော်မြင်တယ်လေအဲ့ပုံမှာတော့အခြေခံလူငယ်ကတိကျတာအရင်လိုမျိုးပုံစံမျိုးအော်တိုင်းတက်ဖွင့်ပြီးတာမျိုးလည်းမဟုတ်ဘူးလို့ခုလိုမျိုးရန်တင်းကြတာမျိုးလည်းမဟုတ်ဘဲနဲ့ကြီးမြပေါင်းနဲ့ဖွင့်ပြီးတော့ဒီမန်နက်တစ်ခုရဲ့အင်တာရဲမှာဘာတွေပါရမယ်ပေါ့တဲ့ရင်းလိုမျိုးတန်ကြလိုမျိုးစတေရှိုးလိုမျိုးအဲ့လိုပြင်းပြတတ်တတ်နဲ့ပါရောက်မဲ့မန်နက်တွေပြန်ဖွင့်ပြီးတာမျိုးဖြစ်တင်ပါတယ်
ဒါပေမဲ့လည်းဒကြိုင်းရဲ့အနှစ်သာရဟာမနက်ကြီးတွေဘောကနေမိသက်ပတ်ကြီးတွေနဲ့ရေပက်ခွင့်ရမှာမဟုတ်ပဲမိမိရင်ထဲမှာရှိတဲ့အတိုင်းနိစ္စရာအသိမိတ်ဆွေတွေနဲ့ဆူဝေးပြီးရိုးရာအစင်လာမပြည့်ရင်ကျေးစွာရေပက်ကစားကြရင်လည်းပျော်စရာကောင်းတဲ့ဒကြံဖြစ်လာနိုင်တယ်လို့သုံးသပ်ပြောဆိုကြပါရခင်ဗျာ